မြန်မာနိုင်ငံနေကတိုင်းနယ်ပြည်နယ်16ခုထဲမှာရန်ကုန်တိုင်းအတွင်းလူဦးရေအထူးထပ်ဆုံးဖြစ်ပါတယ်။ရန်ကုန်ဟာမြန်မာနိုင်ငံအတွက်စီးပွားရေးအပြင်ကဏ္ဍပေါင်းစုံကနေပြီးတော့အဓိကအချက်အခြားကြတဲ့တိုင်းဒေသကြီးတစ်ခုလည်းဖြစ်ပါတယ်။လက်ရှိရန်ကုန်တိုင်းအတွင်းမှာမြို့နယ်30မြို့နယ်ပါဝင်ပြီးတော့လူဦးရေကလည်း6တန်းကျော်နေထိုင်ပါတယ်။ဒါပေမဲ့အခုလိုမိုးရင်းကာလမိုးသက်သက်ထန်ထန် ညီကြသလိုတွားရလာရတာပါပိုးပြီးတော့အခက်ခဲကြုံနေရတယ်ဆိုတဲ့လက်ရှိအခြေအနေကိုတော့မြို့ကန်တော်မီမြင့်တင်းကအခုလိုပြောပြပါတယ်ရှင်
။မိုးရွာတယ်အစိုးရလည်းပြောတယ်သူတို့လည်းလုံနေတယ်သူတို့ပြောတယ်ဒါမှမဟုတ်ဥမာထားပါတော့တာမွေတို့စမ်းကြောင်းတို့ဘက်မှာသမီးရှိတခါကြီးကပင်လေလို့ဖြစ်တာ။ဦးတခါရွာလို့ရှိရင်လူတွေကတော်တော်ဒုက္ခရောက်ကြများ။အဲ့တော့ဒီအတွက်လည်းလူတွေကစိတ်နေတာအိုကုံစင်းလုံးပြုံးမဲ့ဆိုလို့ရှိရင်တစ်ဆင့်နဲ့တစ်ဆင့်ဥမာထားပါတော့အခုကစင်းကကိုတစည်းကို300ပြရပို့တော့ကစင်းကတစည်းကို100 200သူကလည်းဘာဖြစ်လို့တက်လဲသူကလည်းရည်ရည်ကြီးကြီးပြစားကြတော့ရထားဦးလာဒီမှာရထားရရက်တယ်ပတော်နိုင်ကြတော့ကုကေခောက်ခဲသူတို့အစီအကြံနဲ့တည်ရခါကြတော့ဒီရဲ့စီးပေါ်မှာသူတို့ကလည်းတင်လိုက်တာပေါ့အဲ့လိုတွေပေါ့နော်တစ်ခုနဲ့တစ်ခုညွေနေရတယ်ပေါ့အဲ့ဒါတွေကတော့အခုရန်ကုန်ကတူရအကုန်လုံးကိုခံစားနေရတာစားဝတ်နေရတဲ့လည်းမကြည့်လဲတဲ့အတွက်ကြောင့်စိတ်နေရအခုကျွန်မတင်ရဲ့ဟို YBS ကလေဒီတိုင်းပါပဲကားမာတာ YBS ဆိုတဲ့နာမည်ကြီးကြောင်းသွားတာရှိတာအားလုံးမထူပါဘူးဒီရှင်နောက်လိုက်တည်းဒီတိုင်းပါအစီအပြေရောရဆိုတာမျိုးတော့အခုချိန်ကြီးတော့ကျွန်မမတွေ့သေးဘူးပေါ့နော်ထုံငုံမျိုးတော့ပြောမယ်ဆိုရင်တော့အရင်အစိုးရကတော့ပြင်းပြင်းထန်ထန်မကြိုက်ချင်ဘူးပေါ့မကြိုက်ချင်တဲ့အတွက်ကြောင့်အဲ့ဒီတော့နောက်အစိုးရကိုအဲ့ဒီကညှို့နေတဲ့ကြီးနဲ့အားကိုးတာပေါ့ဒါညှို့နေတဲ့ကြီးနဲ့အားကိုးတာအားကိုးတဲ့အတိုင်းတော့အခုတည်းတည်းတော့အစ်လာသေးပါ
ရန်ကုန်မြို့အတွင်းမှာရေကြီးရေလျှံနဲ့ပြဿနာကြုံနေရတာမဟုတ်ပါဘူးမြို့ပြင်လိုနေရာတွေမှာလည်းဆူဆူဝါးဝါးကြုံနေရပါတယ်ပြီးစိန်မှာနေတဲ့ဒေါသနာကတော့မိုးရင်းကာလာသူတို့အင်းစိန်မြို့နယ်အတွင်းမှာကြုံနေရတဲ့ရေကြီးရေလျှံတန်းနဲ့ပတ်သက်လို့လည်းပြောပြထားပါတယ်ရှင
်နှစ်တိုင်းနှစ်တိုင်းရေကြီးကျွန်တော်တို့အိမ်ကတပီခွေးအိမ်ကတပီခွေးမြုပ်တယ်ဆိုကျွန်တော်မှာကလက်ထိုင်လေးနဲ့နေရတဲ့ဒုက္ခပေါ့နောက်တော့မိုးရွာဒီဆေးဆိုတာနဲ့ကျွန်တော်အချောက်ဆုံးအရာရေကြီးတော့တာကြည့်ကြည့်ဟာဒီစီဒီပြောင်းရွှေ့အဲ့ဒုက္ခနဲ့အာတကြီးရွယ်ဦးခလေးခွေးဘာလို့မမဒီအဲ့ဒါနဲ့ခမင်းနဲ့မချစ်ဆောင်အဲ့လိုရေးကြည့်ဆိုတော့ခမင်းချစ်ဆောင်အချင်းရှိတော့အဲ့မီးရပြက်မီးရပြက်လို့ရှိရင်အကောင်ပလောင်ပေါ့ဆိုတော့မွေတို့ဒီလိုတိရစ္ဆာန်တွေပေါ့နော်အဲ့ဒီတိရစ္ဆာန်တွေရဲ့ဒုက္ခကိုလေကျွန်တော်ကလက်နေတယ်နဲ့ထိုးကြည့်အဲ့ကျွန်မဘူးအချင်းအချင်းအဲ့ဒုက္ခကိုကျွန်တော်ကဘူးတိရင်ဆိုင်ရတယ်နောက်ကချောင်းကရေးပြင်းရေးချမ်းနဲ့အမိုက်ညားလာတဲ့အင်ဂျီထူတက်မှုတွေအပေါ်မှာဘာဖြစ်လာလဲဆိုညောင်းနေတိတ်လာတယ်။ဖြစ်တိုင်းပဲခြေဘေးဒုက္ခကိုခါစီးပြီးတော့အများနဲ့ခံစားနေရတယ်။ဒါရန်ကုန်မြို့ရဲ့ကျမတို့ရဲ့လက်ရှိကြုံနေရတဲ့ခြေဘေးဒုက္ခ
ရန်ကုန်မှာအခုလိုရေကြီးရေလျှံတဲ့ပြဿနာမီးပြတ်တဲ့ပြဿနာတွေမဟုတ်ပါဘူး။ရင်းစည်းကမ်းလမ်းစည်းကမ်းတခါကျူးကျော်ပြဿနာလိုအပြင်လမ်းဘေးဈေးတွေနဲ့အတူကားပတ်ကင်ပြဿနာတွေကလည်းကြီးကြီးမားမားရှိနေတာပါ။ဒါတွေကရန်ကုန်လူထုအတွက်စိတ်ဖိစီးမှုပိုးပြီးတော့ကြုံနေရတာဖြစ်တယ်လို့လည်းမြို့ကန်ကိုတီဟာကပြောပါတယ်
။နေ့စဉ်လည်းအများရေဆိုင်နေရတာတော့မနဲ့ယုံသွားမယ်ဆိုရင်ကိုပဲကားပိတ်ယုံမလားဟို9မိနစ်10မိနစ်ကားဆိုကျွန်တော်တို့ဟိုစဉ်းစားပြီးထွက်နေရတယ်ဥပမာ10မိနစ်လေးချလိုက်တာနဲ့ဟိုလမ်းမှာကားတွေကအရန်ပိတ်သွားပြီးတော့ကြောင်းမဲ့နေရအောင်နောက်ထပ်နာရီခွဲ45မိနစ်လောက်နောက်ကျသွားရတယ်ဆိုတဲ့ရှင်တွေမျိုးတွေပြောပါတယ်ဒါပထမဆုံးစိတ်ဖိစီးမှုပေါ့ပြီးလို့ရှိရင်လည်းဒီဟိုထောက်ကြမှာကားနှစ်စီးကြလို့ပြေကုန်ရတာလေအဲ့တော့အဲ့ဟာတွေကကြတော့လေကျွန်တော်တို့အဲ့ဒီအပေါ်မှာဘယ်သူကတာဝန်ခံပေးမလဲနေ့စဉ်ဘဝမှာသွားလာနေထိုင်လှုပ်ရှားနေရတဲ့ဟာတွေမှာလုံခြုံမှုတော့လုံခြုံမှုတွေကလည်းစိတ်မရှိတော့ဘူး။နောက်ကားရှိတဲ့လူတွေဆိုလို့ရှိရင်လည်းကျွန်တော်တို့သွားမယ့်နေရာကိုမရောက်ခင်မှာတင်လို့ပဲဒါကားပါသွားပြီဆိုလို့ရှိရင်ပါကင်အတွက်နေရာချာရှာဖို့အတွက်ဟိုအလုပ်တစ်ခုကြီးလို့ဖြစ်နေတာပေါ့။နောက်အဲ့ဒီပါကင်လူရတာရရတဲ့ဒီရက်ကွက်ထဲမှာတင်လို့ပဲဟိုနားမရက်နဲ့ဒီနားမရက်နဲ့ဒီကျွန်တော်တို့ဒီလမ်းမကြီးတွေမှာဆိုလို့ရှိရင်လည်းလေရရနေရာတွေရှိတယ်အဲ့နေရာတွေကိုရလိုက်ပြီလို့ရှိရင်လည်းကျွန်တော်တို့ကရင်းနဲ့ဆွဲသွားတယ်ဆွဲသွားပြီးကျွန်တော်တို့တန်းဆောင်ရတယ်တန်းဆောင်ရပြီလို့ရှိရင်လည်းအဲ့တန်းဆောင်နဲ့အတွက်ကြောင့်ကျွန်တော်တို့ဆောင်ရတဲ့ပတ်သက်နေရာတော့အများကြီးပဲပေါ့အဲ့ဒါပေမဲ့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့မအဲ့ဒီပတ်သက်နေရာတွေကျွန်တော်တို့ကားရပ်ဖို့နေရာတွေတန်းတဲ့နေရာတွေဘာတွေဆက်လုပ်ပေးလာလဲဆိုတော့ကျွန်တော်တို့ကဘာမှမလုပ်ပေးလာဘူးဘာမှလည်းမဖြစ်လာဘူးဒါပေမဲ့ဟိုခံစားနေရတာတော့စီကနဲ့ပတ်သက်လို့ခံစားရတာရှိတယ်ဖြည့်ဆည်းမှုတွေရှိတယ်ဒါပေမဲ့အဲ့ဒီဟာတွေအတွက်ကျွန်တော်တို့ပေးဆက်လိုက်ရတဲ့ဟာတွေနဲ့ကျွန်တော်တို့ပြန်ရတဲ့ဟာတွေနဲ့တပြည့်ပြည့်နဲ့ရန်ကုန်မှာမတန်တော့ဘူးဖြစ်လာတယ်မှာ
ရန်ကုန်တိုင်းဒေသကြီးအတွင်းပြီးခဲ့တဲ့မေလအထက်ဇွန်လအတွင်းမှာလူသတ်မှုက9မှုပိုဖြစ်ခဲ့တယ်လို့ရန်ကုန်တိုင်းမှုကင်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်တဲ့စီးရင်တွေမှာဖော်ပြထားပါတယ်လူသတ်မှုလူရက်မှုမတိမ်မှုတငယ်မတိမ်အပါအဝင် မှုရေးဆေးဝါးပြဿနာတွေကပိုးပြီးတိုးလာနေတဲ့အတွက်ရန်ကုန်လူထုရဲ့ပေါ်ဟာလုံခြုံမှုကင်းမဲ့နေသလိုတယောက်နဲ့တယောက်ကြောက်လန့်နေရတဲ့အခြေအနေမျိုးတွေနဲ့ဆက်ဆံနေရတယ်လို့လည်းထောတနာကပြောပါတယ်။
ကျောင်းထဲကြတယ်သူတို့စီဘယ်လိုပြန်လဲအဲ့ဒီကလေးပြချောက်ကြားလေးမဟုတ်ကျောင်းကြားလေးဆိုရင်လမ်းမှာတွေ့ရင်ပုံတွေ့ရင်ဖုန်းလုံးမယ်လက်နေကြတော့လုတ်ချင်နိုင်လုတ်ကြတာပြီးတရားဥပဒေစိုးမိုးကြီးအားမမရှိရတဲ့ဒီရန်ကုန်မြို့ကြီးရတယ်ကိုကလေးဖြစ်နေတယ်ကျမတင်တာကျောင်းကတည်းကကြောက်နေကြတယ်ကျမတို့ကျောင်းကြားတယောက်ပိုင်းကိုတော့မလိုက်ချင်တော့အင်းစင်နေနေတကယ်ပဲတပုံနေနေလို့အင်းစင်လို့လှ ကြောက်နေရတယ်ဒီလိုအခြေအနေမျိုးဘယ်လိုလုပ်ပြီးမှလဲကျွန်မအရင်သိကျင်တဲ့အချက်ပဲလေ
ရန်ကုန်တိုင်းအတွင်းလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးတွေအတွက်တိုးမြှင့်ပြီးလှုံ့ဆော်နေတယ်လို့သက်ဆိုင်ရာအဖွဲ့အစည်းတွေကပြောပေမဲ့ပြောင်းလဲလာတာမတွေ့ရသေးဘူးလို့လည်းကိုတီဟာကထောက်ပြပါတယ
်ဗမာစကားပုံရှိတယ်လေဟိုပြည်မသိပါရနဲ့ဒီမင်းမသိရင်ကျမတဲ့အဲ့လိုပဲဝမေးဆေးဝါမီလို့တရားခံမသိလို့ရှိရင်ပိုင်ရှင်မဲ့လူသတ်မှုတရားခံမသိရင်ကိုယ့်ကိုယ်တတ်ပြီးဒီပုံစံမျိုးတွေကဖြစ်လာတာပြီးများပြီလေဟိုပဲလူသတ်မှုတွေဆိုလို့ရှိရင်ကိုယ့်ကိုယ်တတ်တယ်ကိုယ့်ကိုယ်တတ်တယ်ဆိုတာဒါသူတို့ထုတ်လာတာနှစ်ခုရှိပြီအဲ့အရာတွေမိသားစုတွေလည်းမတင်တတ်ကြဘူးဒါတောင်းတစ်ခုခုသွားရင်းလာရင်လည်းလူရခံရတယ်ပါညာကျွန်တော်ရဲတိုင်မယ်ဆိုလို့ရှိရင်ဒါရှေ့ကြတယ်မှာအဲ့ဒီအမှုတွေကပုံမှာမဟုတ်တော့ဘူးလူပြောမယ်နေ့စဉ်သွားလာလှုပ်ရှားမှုကလည်းကိုယ်ညံနဲ့ရှင်ပြီးတော့ပဲကိုယ်ကိုစောင့်ရှောက်ပြီးသွားနေရတယ်ဒီအာနာပိုင်အဖွဲ့အစည်းရဲ့စောင့်ရှောက်မှုကကျွန်တော်တို့မခံစားရဘူးဒါပေမဲ့အဲ့လိုမခံစားရဘူးမှာအာနာပိုင်အဖွဲ့အစည်းတို့ရဲ့ထိန်းချုပ်မှုတွေစစ်ဆေးမှုတွေတော့ခံစားနေရတာတွေလည်းရှိလာတယ်လေ
ဒါကတော့စိတ်ဖိစီးမှုတွေပိုးပြီးတော့ကြုံနေရတဲ့အကြောင်းရန်ကုန်မြို့ကန်တချို့ပြောပြခဲ့တာပါရှင်ရန်ကုန်မှာမိုးကြီးလေကြီးဖြစ်ပြီးဆိုရင်မီးပြတ်တာရေရှမ်းတာနဲ့အတူသက်ရှင်သက်ရမှုတွေလည်းနည်းလာနေတယ်လို့ပြောပါတယ်ဒါပေမဲ့ရန်ကုန်မှာလျှက်စစ်မီးပုံမှန်ရပြီဆိုရင်တော့ကပ်ပကင်တွေ City Hall တွေနဲ့နေချင်းစပွဲမြေအောင်မြို့တော်ကြီးဖန်တီးမယ်လို့ရန်ကုန်မြို့တော်ဝန်ပြောခဲ့တဲ့စကားအပေါ်မှာလဲဝေဖန်နေကြပါတယ်ရှင်